ေသနာတရုတ်ပြအပြည့်ဓာမှာကပတ်ပလုံတီနေနိုင်တဲ့သူကြီးခုနှစ်ပင်ကိုဖော်ပြထားပါတယ်။ဒီထက်ခုထိတက်ရှိထင်ရှားရှိနေသေးတဲ့နိုင်ငံကျော်အဆိုတော်အကော်ဒီယံဦးဝန်ကြီးသူဆိုတဲ့ကသစ်ပန်းတစ်ချင်းမှာပါတဲ့ကသစ်ပင်နဲ့တခုပင်လည်းပါပါတယ်။ခစနင်းနဲ့အလောင်းဝေးတဲ့လူယူဆလို့ရကောင်းပေမဲ့ဘူတုတအနေနဲ့တိတဲ့နဲ့အဲ့ဒီအပင်ကြီးခုနှစ်ပင်ကိုနေရာဒေသနဲ့တကွအဘိဓမ္မာဖော်ပြထားတာပါ။အသူရပြေမှာသခုပင်၊ဂလုံးပြေမှာလက်ပံပင်၊တောင်ကျွန်းလူပြေမှာသပုတပြေပင်၊တောင်ရင်းသာမှာပင်လေကသစ်ပင်၊အနောက်ကျွန်းမှာထိန်ပင်၊မြောက်ကျွန်းမှာပရိသာပင်နဲ့အရှိကျွန်းမှာကုတ်ကုပင်ဆိုပြီးပြောပြထားပါတယ်။ဒါပေမဲ့ဒီသုတ္တနာတရုတ်ပြအပိဓာမှာအင်္ဂလိပ်ကိုလိုနီတွေမျက်စိကျခဲ့တဲ့ကျွန်းပင်မပါဘဲနေဆက်ကနီးအမျိုးမျိုးနဲ့ဖြတ်ကျော်ပြီးတရားဝင်နီးနဲ့ရောတရားမဝင်နီးနဲ့ပါတရုတ်နိုင်ငံကိုရောက်နေတဲ့ပင်ကရိုဘရောက်အင်တမလန်းတို့လည်းမပါတဲ့အတွက်နမိတ်ပုံယူပြောရရင်ဒီသစ်မာပင်တွေဟာကမ္ဘာပတ်လုံးမတည်နိုင်တော့ဘူးလားရဲ့လို့ဆိုရင်เสียရှိပါတယ်။သစ်တွေရောက်သွားတဲ့တရုတ်နယ်စပ်နဲ့အနည်းဆုံးကကချင်ပြည်နယ်ဖြစ်နေတာမို့သစ်တွေအများဆုံးလွယ်လွယ်ကူကူခုတ်လဲခံရတာကလည်းကချင်ပြည်နယ်ပဲဖြစ်နေပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းစကိုင်းတိုင်းစတဲ့တိုင်းနယ်ပြည်နယ်တွေကသစ်တွေလည်းပုံစံအမျိုးမျိုးနဲ့ခုတ်လဲခံနေရခုတ်ထုတ်ခံနေရတာပါ။ဒါပေမဲ့ကချင်ပြည်နယ်ကသွားရလာရခဲ့ပြီးလူကြီးကျဲပါတဲ့နေရာမှာတော့သစ်ပင်တွေတဘာဝအတိုင်းရှိနေပါသေးတယ်လို့စစ်ကြည်နတ်ဆရာစကားပြောလာသူကတော့မြန်မာသက်ကွာပညာရှင်ဒေါက်တာဆောလွင်ရေပါ
ဟုတ်တယ်ဆိုတာကျွန်တော်ပြီးသလောက်ဆိုလို့ရှင်တော့ဒီတရုတ်နိုင်ငံနဲ့နေတဲ့နေရာတွေသွားရလာရေးလက်ယူတဲ့နေရာတွေကပို့ပြီးတော့များလာပါခင်ဗျာဒီခေါင်းဆောင်မှု area တွေပေါ့နော်ဒီဘက်မှာအစိုးရနေပြီးတော့ဒေးမဲ့တော်လို့အမျိုးသားကြီးနဲ့လုပ်တဲ့နေရာတွေမှာတော့မရှိပါဘူးခင်ဗျာ။ဒါလူကြီးရကျွန်တော်နဲပါတယ်။ခက်ခဲပိုးစားကြီးဆိုလို့ရှိရင်ဒီလောက်အကျယ်ကြီးရှိပေမဲ့လူကြီးရတစ်ထောင်အလောက်ပဲရှိပါတယ်။ Human pressure လည်းလုံးဝမရှိပါဘူးခင်ဗျာ။တကယ်အဲ့ဒီမှာတော့တဘာဝတိုင်းတွေ့ရပါသေးတယ်
။ကချင်ပြည်နယ်ကလူသူအယောက်ပေါက်လဲနေလူကြီးလည်းနဲတဲ့နေရာမှာတောတွေတောင်တွေစိမ့်ဆူမြဲစိမ့်ဆူနေတဲ့သဘောရှိပေမဲ့တချင်းကရန်ကုန်ဘကိုးကားလမ်းကနေလမ်းမျောကြည့်ရင်စိမ့်ညို့မှိုင်းဝင်နေတဲ့ဘကိုးရုံးမှမြင်ကွင်းကတောင်ကုန်းဖြစ်ရင်ဖြစ်နေပြီးတော့တီထောင်လိုက်လို့တောင်တွေကမြေပြန့်ဖြစ်လို့ဖြစ်နေပဲကိုရိုးမှမြင်ကွင်းကပြောင်းလဲသွားတာကလည်းအထင်ရှားပဲဖြစ်ပါတယ်။ကချင်ပြည်နယ်ကလူသူနဲ့ဝေးတဲ့နေရာမှာတောတွေကျန်ပေမဲ့စီးပွားရေးနဲ့အလုပ်ကိန်းအခွင့်အလမ်းနေတဲ့မြန်မာနိုင်ငံဖို့လူသူနီးတဲ့နေရာမှာတောပြုံးရတဲ့ဖြစ်ရင်ကိုပဲကိုတိုင်းကြောက်တကားမြို့နယ်အခြေစိုက်ကျေးမုံတရင်တော့ဥမျိုးဦးက
တော့ပြောင်းနေပြီမရှိသလောက်တော့ဖြစ်နေပြီအတွင်းကြတော့ပဲရှိတော့မှာများသစ်ပင်တွေကမရှိတော့လေတောင်ကုန်းတွေပြည့်ကုန်တော့ပူရန်ခံရတာပေါ့နော်ကျွန်တော်ရာသီကပေါက်ပြက်ကုန်တာပေါ့ဒီရေးရှိတော့တဲ့အတွက်လေအဘမသင်္ကန်းလည်းပြည့်စည်ပေါ့တိုးတောင်နဲ့နီးရဲ့အနည်းငယ်ရှိတဲ့ခြေရွာတွေကနေပြီးတော့တက်ပြီးတော့ခုတ်ကြတာပေါ့နော်အမြန်တမ်းမဖောက်ခင်တဲ့ဒီသစ်လုပ်ငန်းတွေတော့လုံနေကြတာကိုမီးသွေးဖုတ်မယ်သစ်ခုတ်ရောင်းမယ်တချို့လည်းခုတ်ပြီးတော့စီးပွားရေးသမားတို့ဒီစဉ်ပြန်ရောင်းလာလို့ကြားတာပဲနော်တက်မူဝမ်းကြောင့်ပြုနေကြတာပေါ့နော
်ဘကိုယိုမဟာတချိန်ကဗမာပြည်ကွန်မြူနတီပါတီချီကုတ်စခန်းယူထားနိုင်လောက်တဲ့တော်ကြီးမြက်မဲဖြစ်ခဲ့ပြီးဗိုလ်ချုပ်နေဝင်းခင်မှာဘကပကိုဖြတ်လေးပြစနစ်နဲ့ရောကွန်မြူနတီပါတီဥက္ကဋ္ဌသခင်တန်းတုံးအနားမှာတင်စစ်တပ်ကလူကိုအတွင်းလူဖြစ်ထားနိုင်အယုံသွေးနိုင်ဒါနဲ့ပါအင်အားချီးနေစေအောင်ဖန်တီးခဲ့ပေမဲ့ဘကိုယိုမကိုမဖြူခဲ့ပါဘူးစေအိုချိုရဲ့အထွတ်ထိပ်ရောက်လာတယ်လို့ပြောနိုင်တဲ့ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်ကြားမှာရုံးမတနေရာကိုနေပြီးတော့လှုပ်ဖို့တော်ရီခုတ်တောင်နေဖြိုးမြေပြန့်လှုပ်လမ်းတွေဖောက်ခဲ့တာမို့ရုံးမသဘာဝပြင်းရင်သွားရပါတယ်။ဒီကြားတဲ့သစ်အခုတ်ကလည်းရက်မသွားပဲတော်ရီပြုံတောင်နေကရုံးဖြစ်နေတာမို့ပကိုးရုံးမမှာဆယ်နှစ်သစ်မခုတ်ရလို့ခုတက်လာတဲ့အစိုးရသစ်လက်ထက်မှာစီစဉ်လိုက်ပါတယ်။သစ်ခုတ်တာကိုတစ်ဖက်ကရက်လိုက်ချိန်မှာတစ်ဖက်ကလည်းသစ်တော်ပြုစုပြိုးထောင်မှုစီစဉ်ထားတဲ့အကြောင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြောခွင့်ရသူဦးရေးချူတောင်းကပြောပါတယ်
။ဘကိုးရုံးမကြီးမှာကတော့အရေးကြီးဆုံးကတော့ထိန်းသိမ်းရေးပေါ့ဗျာ။တင်မထုတ်ရင်တင်တယ်လေတရားမဝင်တင်မထွက်ရှိရေးတို့နောက်ဒီထဲမှာရှိတဲ့အပင်ပေါက်တွေကိုခုတ်ပြီးတော့ခင်းတို့မီးတွေးတို့မထုတ်ရေးတို့ကစပြီးထိန်းမှာကိုးရုံးမကြီးကပြန်တက်လာ။ဒီကတော့ပြန်လဲပြုစုပြောထောင်ခြင်းပေါ့စိုက်ခင်းတွေအမားစိုက်ခင်းတွေဆက်ပြီးတော့လုပ်ကြဖို့အစီအစဉ်နေတော့ကျွန်တော်ဆွဲပြီးတော့ဒီစနစ်တွေမှာတော်ကြီးစိမ့်ဆူလာအောင်ပြန်လုပ်သွားမှာပါ
။ဒီလိုပြုစုထိန်းသိမ်းမယ်ဆိုရင်လူတို့ရဲ့အခန်းကဏ္ဍကအရေးကြီးလာပါတယ်။တော်တော်မှီအသက်မွေးဝမ်းကြောင်းပြုရတဲ့ကျဲလက်လူတို့ကိုတတော်ထိမ့်သိမ့်တဲ့နေရာမှာပါဝင်လာဖို့စေရုံနဲ့အခါဒီလူတွေရဲ့စောင့်ဝေနေရေးကိုအထောက်အကူပြုတဲ့အနေနဲ့တတော်ထိမ့်သိမ့်ရေးလုပ်ငန်းမှာနေစားဒါမှမဟုတ်လာကစားမခန့်ထားနိုင်ရင်တော့အသက်မွေးဝမ်းကြောင်းလုပ်ငန်းတစ်ခုခုဖန်တီးပေးဖို့လိုပါတယ်။ဒီနေရာမှာ agroforestry ဆိုတဲ့တတော်နဲ့ဆက်ပြိုးရေးတွဲဖွဲ့တဲ့နေကအသုံးချလာပါတယ်။တတော်ဆက်ခင်းကြားသီးနှံညှပ်ဆိုင်ပြီးဝင်းဝေးရှာတဲ့နေပဲဖြစ်ပါတယ်။ တချို့နိုင်ငံတွေမှာတစ်တောပြန်လဲပြုစုပြောထောင်တဲ့အခါဒေသခံတွေကိုတစ်တောဆောက်ရှောက်ခပေးရုံမကတစ်တောဆိုင်ခင်းကြားတည်နှံဆိုင်ခွင့်ပေးပြီးထွက်လာတဲ့တည်နှံကရတဲ့ဝင်ဝေကိုလည်းခံစားခွင့်ပေးတာမို့လူလူပါဝင်တဲ့တစ်တောပြုစုပြောထောင်နည်းကပိုလို့တရုတ်ပေါ်လာပါတယ်။ဒါမျိုးကိုလက်တွေ့ကျင့်သုံးနိုင်တဲ့ဘကိုးရုံမှမှာကဘာတီတဲ့တကြီးခုနှစ်ပင်စီရင်မှာမတွေ့ရတဲ့ကျွန်းပြင်ကရိုတစ်ရအင်ဂျင်ဘရောက်စားတဲ့အဖိုးတန်တစ်မျိုးစုံပေါက်ရောက်ပါတယ်ရှင်။